မြန်မာနိုင်ငံဥပဒေရေးရာကိုယ်စားလှယ်တွေနဲ့မြန်မာနိုင်ငံအတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုဆိုင်ရာယန္တရား IIMM အဖွဲ့အကြီးကဲတို့ဒီကနေ့ဖြေဆုံးသွားဖို့ရှိတယ်လို့ CRPH ရဲ့ကုလသမဂ္ဂဆိုင်ရာအထူးတန်တမဒေါက်တာဆဆာကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာ February 1ရက်နေ့နောက်ပိုင်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဆန္ဒပြပွဲတွေကိုဖြိုခွဲနှိမ်နင်းတာမှာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုတွေနဲ့ပတ်သက်ပြီးCRPH နဲ့ IIMM တို့အကြားပူးပေါင်းဆွေးနွေးအဖြေရှာကြဖို့ရည်ရွယ်ထားတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုနှိပ်စက်ညှဉ်းပန်းမှုတွေနဲ့တရားလက်လွတ်တပ်ဖြတ်မှုတပ်တွေအထောက်အထား38,000ကိုစုဆောင်းထားတယ်လို့ဒေါက်တာဆဆာရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နိုင်ငံတော်အတိုင်းမင်္ဂန်ပုဂ္ဂိုလ်တော်ဆန်းစုကြည်ဦးဆောင်တဲ့အယတအစိုးရအဖွဲ့ကိုဖယ်ရှားပြီးစေယုတ်ချုပ်ရေးကောင်စီအာဏာရယူခဲ့တဲ့ February 1ရက်နေ့နောက်ပိုင်းလူ600လောက်အသက်ခံခဲ့ရတယ်လို့လူအခွင့်ရေးအဖွဲ့တွေကပြောပါရယ်။မှတ်တမ်း 38,000 နဲ့မှဥပဒေမဲ့တပ်ဖြတ်မှု940ကျော်အကျဉ်းထောင်တွင်သေဆုံးမှု10မှုအပြင်နှိပ်စက်ညှဉ်းပန်းတာတရားမဝင်ဖမ်းဆီးတာနဲ့ငြင်းငြင်းစွာဆန္ဒပြပွဲတွေအပေါ်အင်အားအလွန်အကျွံသုံးနှိမ်နင်းမှုတွေပါဝင်တယ်လို့ဒေါက်တာဆဆာရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။